မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American အသံရဲ့2021ဩဂုတ်လ22ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24 40နဲ့51နဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ
။ Welcome to the Voice of America in Burmese.
ယောသဘာဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာမနက်ခင်းမှသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းတွေချင်းညပါမယ်မြမရေအာဆီယံမျှော်မှန်းသလောက်အလုံးမဖြစ်ဘူးလို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အာဖဂန်မှာတော့တာလီဘန်တွေအစိုးရဖွဲ့စည်းရေးအတွက်ဆွေးနွေးညှိနှိုင်းနေကြသလိုအမေရိကန်နဲ့အနောက်နိုင်ငံတွေကတော့လူတွေကိုဆက်ပြီးတော့ကဲထုတ်နေကြပါတယ်ဂါဇာနဲ့အစ္စရေးကြားအပြန်အလှန်ပစ်ခတ်တာကြောင့်နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပါမယ်ရှင
်ဟုတ်ကဲ့ပါရှင်တရင်တွေအပြီးမှာတော့နိုင်ငံတကာကစိတ်ဝင်စားနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးစောင့်ရှောက်ကုသမှုနဲ့ပတ်သက်ပြီးတော့
Continuity of health services must continue without interruption across the country with a focus on ensuring women have access to female health workers. Facilities most of
အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးစောင့်ရှောက်ကုသမှုအထူးလိုအပ်နေတဲ့အတွက်အနောက်ရှက်မရှိအကူအညီပေးနိုင်ဖို့လိုအပ်ပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရကပြောသွားတာပါဒါအပြင်ကမ္ဘောဒီးယားကလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂကြားနာပွဲအကြောင်းနဲ့တပတ်အတွင်းမြန်မာသတင်းကောင်းထုတ်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာလူခွင့်ရေးအခြေအနေတွေကိုတင်ပြပေးနေတဲ့ဒုအတန်အစီအစဉ်နဲ့ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်နေဦးတို့ကပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်မှာစီးရဲအောင်မြင်မှုနဲ့အာဏာပြန်ယူပြီးသတင်းတပတ်ရှိလာပြီဖြစ်တဲ့တာလီဘန်အဖွဲ့ဘက်ကအားလုံးပါဝင်တဲ့အစ္စလာမ်ရဲ့အစိုးရတရက်ဖြစ်စေရပါမယ်ဆိုပြီးဂရုပြုထားတဲ့အတိုင်းဖွဲ့စည်းနိုင်ရေးအတွက်တာလီဘန်ခေါင်းဆောင်တွေကြားမှာရောနောက်ပြိုင်ဘက်ဟောင်းတွေနဲ့ပါဆွေးနွေးနေကြပါတယ်အစိုးရတဲ့ဖွဲ့စည်းရေးမူပေါင်းတွေကိုမကြာခင်ကြီးညာနိုင်ဖို့ခံမှန်းထားကြောင်းလဲကာဘူးမြို့တော်ကတာလီဘန်တာဝန်ရှိသူတွေကစနေနေ့မှပြောပါတယ်အနာဂတ်အုပ်ချုပ်မှုစနစ်နဲ့ပတ်သက်လို့ထင်ရှားတဲ့ပုံကိုယ်တွေနဲ့တာလီဘန်အကြီးအကဲခေါင်းဆောင်တွေကြားစနေနေ့ကကာဘူးမြို့တော်မှာဆွေးနွေးခဲ့ကြကြောင်းတာလီဘန်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာပြောခွင့်ရမိုဟာမက်နာရင်ကပြောပါတယ်တချိန်တည်းမှာပဲကာဘူးမြို့တော်ဟာမစ်ကာဇိုင်းနိုင်ငံတကာလေးစိတ်ကနေအမေရိကန်စစ်တပ်ကပြီးခဲ့တဲ့24နှစ်အတွင်းလူပေါင်း3,800ကဲထုတ်ခဲ့ကြောင်းသမ္မတအိမ်ပြူတော်ကစနေနေ့မှကြေညာပါတယ်။တာလီဘန်နေကာဘူးမြို့တော်ကိုမဝင်ခင်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့စနေနေ့နောက်ပိုင်းလူပေါင်း 18,000 ကဲထုတ်ပြီးလဲဖြစ်ပါတယ်။ဇူလိုင်လနောက်ပိုင်းစုစုပေါင်းလူပေါင်း 22,000 ကဲထုတ်နိုင်ပြီဖြစ်ကြောင်းလဲအမေရိကန်သမ္မတအိမ်ပြူတော်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်စစ်တပ်ကကဲထုတ်ခဲ့တဲ့လူပေါင်း 18,000 ထဲမှာအမေရိကန် 2,500 ပါဝင်တဲ့အကြောင်းလဲကြီးတပ်ဖို့ချုပ်ဝီလျံထေလာကစနေနေ့ကအမေရိကန်စစ်ဌာနချုပ်ဘန်ဒဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကတခြားဒေသတွေနဲ့ကာဘူးမြို့တော်တို့မှာအမေရိကန်ဘလောက်ကြံသေးတယ်လဲဆိုတဲ့ချုံငုံခန့်မှန်းထားချက်တော့မရှိဘူးလို့ပင်တဂွန်ပြောခွင့်ရဂျွန်ခရဘီကလည်းသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တွေကိုအကူအညီပေးခဲ့ကြတဲ့အာဖဂန်တွေအားလုံးကိုကယ်ထုတ်ဖို့သမ္မတဂျိုးဘိုင်ဒန်ကတိပြုခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးစီစဉ်တွေကိုအချိန်မြင့်နိုင်မှုဂျိုးဘိုင်နေပါတယ်။လွန်ခဲ့တဲ့24နှစ်အတွင်း C-17 အမျိုးအစားအမေရိကန်စစ်လေယာဉ်6ဆင်းနဲ့စစ်လုံကားလေယာဉ်32ဆင်းကပူးမြို့တော်လေဆိပ်ကနေထွက်ခွာနိုင်ခဲ့ပြီးခံမှန်းကြီးခီးစဲစုစုပေါင်း 3,800 လောက်လိုက်ပါခဲ့တဲ့အကြောင်းလဲပင်ကုန်ဆန္ဒထားနာချုပ်ကပြောဆိုခဲ့တာပါအာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအတွက်ဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့9,800လောက်ရောက်နေပြီးထွက်ခွာမဲ့သူတွေအတွက်လေဆိပ်မှာလုံခြုံရေးတာဝန်ယူထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်လေဆိပ်မှာလုံခြုံရေးတာဝန်ယူထားတဲ့လက်တလောလေကြောင်းလုပ်ငန်းတွေကိုအမေရိကန်တပ်ဖွဲ့တွေကကြီးကြပ်နေပြီးအမေရိကန်နဲ့ပြည်ပကလေရင်တွေကပူးလေဆိပ်မှာပြေးဆွဲနေကြပါတယ်လို့ဒေတာတွင်စစ်စင်ရေးပူပေါင်းညှိနှိုင်းမှုဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဗိုလ်ချုပ်ဟန့်တေလာကစီးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါသမနာကတော့အဂုလာကုံနောက်ဆုံးထားအာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့တပ်ဖွဲ့တွေအားလုံးရုတ်သိမ်းမှုလဲပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်လိုက်ပြီးနောက်ဖျို့ပြဲခြေနေတွေကျုံနေရပြီးကပူးမြို့တော်လေဆိပ်မှာလဲနိုင်ငံကထွက်ခွာဖို့ကြိုးစားသူတွေနဲ့ပြည်내နေသလိုတာလီဘန်တွေလက်တုံ့ပြန်မှာစိုးရိမ်နေကြောင်းခြံမထားခဲ့ဖို့အကူအညီတောင်းခံနေတဲ့အာဖဂန်တွေလဲအများအပြားရှိနေတာပါ။လူညွန့်ရေးခြေနေတွေယိုယွန်းလာနေချိန်မှာပဲအမေရိကန်တန်ယုံကလည်းချင်းချောက်မှုအနေနဲ့ရှိနေတဲ့အတွက်အမေရိကန်အစိုးရတာဝန်ရှိသူတရားရောက်ရညွှန်ကြားချက်မပါဘဲကမ္ဘာမျိုးတော်ကလေဆိပ်ကိုအမေရိကန်နိုင်ငံသားတွေမတွားကြဘူးစနေနေ့တုန်းကပဲသတိပေးချက်ထုတ်ပြန်ထားပါဗျ။
အ အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်တွေရဲ့တောင်းနဲ့ချီတဲ့အာဖဂန်ဝန်ထမ်းတွေသူတို့ရဲ့မိသားစုတွေကိုဩဂုတ်လ31ရက်နေ့မှာအပြီးကဲထုတ်ဖို့ဆိုတာကလက်တွေ့မဖြစ်နိုင်ကြောင်း EU ဥရောပသမ္မတရဲ့နိုင်ငံခြားမူဝါဒရေးရာအခြေခံဂျိုးဆက်ဘိုရယ်ကစနေနေ့မှာတတိပြေးပါတယ်ကဘူးလေအချိန်မှာအမေရိကန်ဘက်ကလုံခြုံရေးအထူးတင်းကျပ်ထားတာကြောင့်ဥရောပနိုင်ငံတွေအတွက်လှုပ်လှုပ်ခဲ့ကြတဲ့အာဖဂန်တွေဝင်ရောက်နိုင်ရေးအခက်တွေ့နေရတဲ့အခြေအနေကိုအမေရိကန်တွေကပြောဆိုထားတဲ့အကြောင်းလဲမစ္စတာဘိုရဲက AFP နဲ့တယ်လီဖုန်းဆက်သွယ်မေးမြန်းမှုအတွင်းမှာပြောပါတယ်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေကိုဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးရုတ်သိမ်းမဲ့အကြောင်းအမေရိကန်ကကြေညာထားပေမဲ့လေယာဉ်နဲ့ကဲထုတ်တဲ့လုပ်ငန်းစဉ်ကိုတော့အချိန်တိုးကောင်းတိုးနိုင်တယ်လို့လဲသမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ကဘူးလေစိတ်ကိုအမေရိကန်စစ်တပ်ကလက်ရှိထိန်းချုပ်ထားပြီးလေကြောင်းပြန်တမ်းမှုကိုပါထိန်းချုပ်ဆောင်ရွက်နေတာဖြစ်ပါတယ်။ဩဂုတ်လ31ရက်နေ့တတ်မှတ်ချက်ထက်ကျော်လွန်ပြီးနေဖို့အမေရိကန်တွေဘက်ကပြောမထားသေးကြောင်းဒါပေမဲ့လည်းအမေရိကန်တွေဘက်ကစဉ်းစားချက်ပြောင်းလဲကောင်းပြောင်းလဲနိုင်ပါတယ်လို့လည်း EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်ရှင်
။ပါကစ္စတန်ဆွေရောက်ကိုစန့်ကျင်တိုက်ခတ်နေတဲ့စစ်သွေးကြွတွေကိုသူတို့ရဲ့လူရဲတွေရက်ပြီးမိသားစုတွေထံပြန်လာကြဖို့အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေဖွဲ့စည်းပေးထားတဲ့ဩစာကြီးမားတဲ့ကော်မရှင်ကကြိုးပမ်းနေတယ်လို့နှိစက်သူတွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံကတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားပြီးပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့လူစီများတဲ့တာဟီကီတာလီဘန်ပါကစ္စတန် TTP အဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်ပြီးနေဆက်ဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းပါကစ္စတန်နိုင်ငံကတိုင်တန်းထားတာကိုစုံစမ်းစစ်ဆေးဖို့တာလီဘန်ခေါင်းဆောင်ဟစ်ဘတ်တူလာအခွန်ဆန်စရာကကော်မရှင်ကိုဖွဲ့စည်းပေးထားတယ်လို့လည်းပြောဆိုထားပါတယ်။သဘောထားကွဲလွဲမှုတွေကိုပါကစ္စတန်အာဏာရှင်တွေနဲ့ဆွေးနွေးညှိနှိုင်းဖို့မိသားစုတွေနဲ့အတူနေရပြန်ကြဖို့ TTP ခေါင်းဆောင်တွေကိုတာလီဘန်ရဲ့ကော်မရှင်ကသတိပေးထားတယ်လို့လည်းအတင်းအဆောင်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ရောသတင်းမီဒီယာတွေကိုတရားဝင်ဖြေကြားခွင့်ရှိသူမဟုတ်တဲ့အတွက်ရောအမြင်ဖော်လို့ရတဲ့အစ္စလာမဘတ်မျိုးတော်ကနှိစက်သူသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။အပြန်အလှန်နဲ့ပါကစ္စတန်ဆွေရကစစ်သွေးကြွတွေကိုလူရင်းချမ်းသာခွင့်ပေးနိုင်တယ်လို့လည်းပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပါကစ္စတန်ဘက်ကရောတာလီဘန်နေဘက်ကပါတစုံတရာတော့ပြောဆိုတာမရှိသေးပါဘူးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်း TTP ဖွဲ့နဲ့ပတ်သက်လို့ပါကစ္စတန်ဆွေရမှုတွေကိုအာဖဂန်နိုင်ငံကိုတင်ပြဖို့ရည်ရွယ်ထားတဲ့အကြောင်းတင်းလာနေတော့ကပဲပြောဆိုထားပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9613 MHz လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်မြန်မာနိုင်ငံအရှိမအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကမျှော်မှန်းထားသလောက်ထိထိရောက်ရောက်မဆောင်ရွက်နိုင်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကဩဂုတ်လ20ရက်တောက်ကြံနေ့တွေ့ဆုံပြီးမြန်ကန်မှာပြောပါတယ်ဆီယနာတင်ခံရပြီးတဲ့နောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတည်ငြိမ်ရေးတန်တမာရေးအရာဆောင်ရွက်ဖို့ကုလသမဂ္ဂနဲ့နိုင်ငံအများအပြားကအာဆီယံအဖွဲ့ကြီးကိုတိုက်တွန်းထားတာဖြစ်ပါတယ
် Not as effective or as quick as we would have hoped for butThis is a difficult situation. Well, you've seen
yesterday's ASEAN နေနဲ့မျှော်မှန်းထားသလောက်ထိရောက်မှုမြန်ဆန်မှုမရှိကြောင်းအခြေအနေကလည်းခက်ခဲတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan က Reuters သတင်း Agency ကိုပြောပါတယ်။ ASEAN ရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်အဖြစ် Brunei ဒုတိယနိုင်ငံခြားရေးဝန်ကြီး Irawan Yusuf ကိုခန့်ထားပြီးဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်မှုကတိတ်ပြီးတော့နှေးကွေ့တယ်လို့ယူဆကြောင်းလဲစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။နာမည်လာမည့်နိုဝင်ဘာလအတွင်းကျင်းပမယ့် ASEAN ခေါင်းဆောင်များညီလာခံမတိုင်ခင်မှာASEAN ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ထူးခြားမှုရှိလာမယ်လို့မျှော်လင့်ကြောင်းပြောပေမဲ့ ASEAN အထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်အနှစ်သာရရှိဖို့ကတော့စစ်တမ်းအနေနဲ့သက်ဆိုင်သူအလုံးနဲ့တွေ့ဆုံခွင့်ပေးဖို့ဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကသတိပေးပါတယ်ရှင်
။မြန်မာသတင်းမီဒီယာသမားတွေကိုဆရာနာဝင်နဲ့ဆက်လက်ဖမ်းဆီးနေတဲ့အပေါ်ပြင်ထိတ်ချေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကရှုတ်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်မရှင်တူဦးလည်းဖြစ်ဝါရင်သတင်းသမားတူဦးလည်းဖြစ်တဲ့ဦးစီသူအောင်မြင့်နဲ့ BBC မြန်မာပိုင်းအစီအစဉ်တင်ဆက်သူတို့ဖြစ်တဲ့မတ်တက်တက်ခိုင်တို့ကိုဩဂုတ်လ15ရက်နေ့ကဖမ်းဆီးသွားပြီးတဲ့နောက်ရှင်းနေတွေနဲ့တွေ့ခွင့်မရသေးဘူးလို့လည်း RSS ဖြင့်စနေနေ့ကထုတ်ပြန်ကြမှာဖော်ပြထားတာပါ။ဦးစီသူအောင်မြင့်နဲ့မတ်တက်တက်ခိုင်တို့ကိုဖမ်းဆီးထားပြီးတွေ့ခွင့်မပေးရထားတာလက်ခံနိုင်စရာမရှိကြောင်းလည်း RSS ဖွဲ့ရဲ့ Arshap နဲ့ Pacific ရဲ့တာဝန်ခံ Daniel Bastek ကပြောပါတယ်။ VOA အပါအဝင်ပြည်တွင်းပြည်ပသတင်းမီဒီယာတွေမှာပင်နယ်ဆောင်မရှင်သူဖြစ်တဲ့ဦးစီသူအောင်မြင့်ကိုတော့အာဏာရှင်ကရာဇတ်ကြီးပုံမှ905ကကြီးနဲ့တရားစွဲထားပြီးပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲရန်ကုန်မြို့မှာဖမ်းဆီးလိုက်တာပါ။ RSS ဖွဲ့ကတော့အခုနောက်ဆုံးဖမ်းဆီးတဲ့လူရဟာမြန်မာဆက်အာဏာရှင်ကသတင်းသမားတွေအပေါ်ဖိနှိပ်တဲ့လူရတွေကိုပြသရာရောက်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့သတင်းမီဒီယာသမား90လောက်ရှိတဲ့အကြောင်းလဲ RSS ကပြောဆိုထားပါတယ်။
အစ္စရေးနဲ့ဂါဇာနယ်စပ်တလျှောက်စနေနေ့ကဆန္ဒပြပွဲတွေအတွင်းအစ္စရေးဘက်ကတနက်နေ့ပစ်တာကြောင့်ပါလက်စတိုင်း24ဦးဒဏ်ရာရပြီးဒီထဲမှာအသက်73နှစ်အရွယ်ယောက်ျားကလေးတဦးကတော့ဦးခေါင်းကိုထိမှန်ဒဏ်ရာရခဲ့ကြောင်းပါလက်စတိုင်းကျန်းမာရေးဆရာတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲပါလက်စတိုင်းဘက်ကတနက်နေ့ပစ်တာကြောင့်အစ္စရေးဘက်ကရဲတပ်ဖွဲ့ဝင်တဦးအပြင်းထန်ဒဏ်ရာရကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
ပူပိုင်းမုန်တိုင်းဟင်နရီဟာဟာရီကိန်းမုန်တိုင်းဖြစ်နေအားကောင်းလာတဲ့အကြောင်းစင်နစ်မှာအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကသတိပေးလိုက်တာကြောင့်အမေရိကန်ရှေ့ဘက်ခြမ်းကမြောက်ကရိုလိုင်းနားကနေမက်ဆာချူးဆက်စ်ပြည်နယ်အထိမိုးတီထံရေကြီးမှုတွေနဲ့လေပြင်းထန်အတွက်စိုးရိမ်နေကြပါတယ်။အတ္လန္တိတ်သမုဒ္ဒရာကမ်းရိုးတန်းမှာဟာရီကိန်းအဆင့်အားကောင်းလာတဲ့မုန်တိုင်းဟာတနင်္ဂနွေနေ့မှာလောင်အန်လန်တမမုတ်နယူးအင်္ဂလန်တောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်နေဦးတို့ကပြောပြပေးခဲ့ကြတာပါ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေပါပါရုပ်သံဖြစ်တဲ့အချိရှုနိုင်အောင်ဂျွန်လာဆိုင်ဘိုင်းကစပြီးတော့စီစဉ်တင်ဆက်နေတာပါအခုတော့သတင်းလော်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ကမ္ဘောဒီးယားတရားရုံးကြားနာမှုအကြောင်းကိုမပြောခင်ပထမဆုံးတော့အာဖဂန်ကအကြမ်းမာရေးအခြေအနေကိုတင်ပြပေးပါမယ်ပဋိပက္ခတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေအငတ်ဘေးဆိုင်ပြီးနာမကျန်းဖြစ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးဆောင်ရှောက်ကုသမှုကအထူးလိုအပ်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ် WHO ရုံးချုပ်ရှိရာဂျနီဗာကနေလီဇာစလိုင်းသတင်းပေးပို့ထားတာကိုတင်ပြပေးမှာပါအမျိုးသမီး၄သန်းကျော်နဲ့ကလေးငယ်၁၀သန်းအပါအဝင်အာဖဂန်လူဦးရေထက်ဝက်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာဖြစ်ပါတယ်။အာဖဂန်လူထု၃ပုံ၃ပုံကတော့ဆိုးရတဲ့အငတ်ဘေးနဲ့ရင်ဆိုင်နေရတယ်လို့အသက်၅နှစ်အရွယ်ကလေးငယ်ထက်ဝက်ကျော်လောက်ကလည်းအာဟာရချို့တဲ့တံကိုခံနေရတာပါ။ဒါအပြင်လက်ရှိကျုံးနေရတဲ့မိုးခေါင်ရေရှားပြဿနာကလည်းငကိုဆိုးရတဲ့အခြေအနေကိုပိုပြီးဆိုးလာစေပါတယ်။ဒရူရှိုတာဝန်ခံတွေကတော့သူတို့ဟာအာဖဂန်နစ္စတန်နိုင်ငံထဲမှာပဲနေပြီးလိုအပ်တဲ့အချမ်းမရေးဆောင်ရှောက်မှုတွေလုပ်ပေးမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံထဲမှာအဖွဲ့အစည်းအားလုံးကနေစီယုံစီကန်းတွေကျန်းမာရေးလုပ်သားတွေနဲ့အရက်သားတွေကိုအကာအကွယ်ပေးစောင့်ရှောက်မှာပဲဒါမျိုးလုပ်ပေးနိုင်စွမ်းရှိမှာလို့ WHO ပြောခွင့်ရတာရစ်ဂျက်ဆာရဗစ်ကပြောပါတယ
် Continuity of health services must continue without interruption across the country with a focus on ensuring women have access
နိုင်ငံတော်ကျန်းမာရေးဆောင်ရှောက်မှုတွေဆက်လုပ်နိုင်မှုကအနောက်ရှက်တွေမှရှိမှာဖြစ်မှာပါအမျိုးသမီးတွေအတွက်အမျိုးသမီးဆရာဝန်တွေသူနာပြုတွေကုသခွင့်ရဖို့လိုသလိုပင်မဆေးရုံဆေးခန်းအများစုလည်းလက်ပတ်နိုင်မှုလိုပါတယ်ဒီလိုလုပ်နိုင်မှုအတွက်ပြည်နယ်အစ်မဘလောက်စောင့်ကြည့်ထိန်းသိမ်းပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ
်အမျိုးသမီးဝန်ထမ်းတွေအပါအဝင်ကျန်းမာရေးလှုပ်သားတွေကသူတို့တာဝန်ကျတဲ့နေရာကိုပဲသူတို့ပြန်သွားခြင်းတာဝန်ထမ်းဆောင်ခြင်းနေကြတာပါအာဖဂန်မှာတာလီဘန်တွေတက်လာတော့သူတို့ကအမျိုးသမီးတွေကိုအလုတ်လုတ်ခွင့်ပညာသင်ခွင့်ပေးမှာဖြစ်ပြီးအမျိုးသမီးရပိုင်ခွင့်တွေကိုပါအကာအကွယ်ပေးမယ်လို့ကတိပြုခဲ့တာပါဒါပေမဲ့လည်းတနိုင်ငံလုံးကိုသူတို့ထိန်းချုပ်လိုက်နိုင်ချိန်မှာတော့အမျိုးသမီးအလုတ်သမားတွေကိုအလုတ်ဖြုတ်ပစ်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်အမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေအာဖဂန်ကနေရုပ်သိမ်းခဲ့တဲ့နောက်ပိုင်းပြီးခဲ့တဲ့2လတာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံသား3သိန်းလောက်နေအိမ်တွေကနေထွက်ပြေးခဲ့ကြတာဖြစ်ပါတယ်ဒီလိုနေဆွန့်ခွာထွက်ပြေးရသူတွေဟာအခုအခါမှာရင်ဆိုင်နှိမ်စွန်းတိတ်ကိုနှဲပါနေပြီးစားစရာမရှိနေစရာမရှိကျန်းမာရေးပြဿနာအမျိုးစုံကိုခံစားနေရသူအများပြားရှိလာနေတယ်လို့ Jasarevic ကပြောပါတယ
် And in areas where people have recently fled including Kabul WHO received field reports of increase in cases in diarrhea.
ကဝူရောပါဝင်တဲ့ကြေးငါမတို့ထွက်ပြေးလာကြတဲ့နေရာတွေမှာဝမ်းလျှော့ဝမ်းပြစ်တာအာဟာရချို့တဲ့တာတွေးတူတာ COVID-19 ရောဂါလက္ခဏာမျိုးတွေတွေ့နေရတာတွေနဲ့သားဖွားမိရဲ့လူနာတွေတိုးလာနေရတာတွေကို WHO ကတွေ့ရှိထားပါတယ်။ဇူလိုင်လ22ရက်နေ့မှာ WHO ထောက်ပံ့တဲ့ဆေးရုံစည်းကမ်း80ကိုရောက်လာကြတဲ့စိတ်ဒဏ်ရာရသူတွေထဲမှာတော့ပရိပကတ်နဲ့ဆက်နွယ်တဲ့စိတ်ဒဏ်ရာရသူပေါင်းက14,000လောက်ရှိပါတယ်
။ဒါဟာမနစ်ကဒီအချိန်မှာတွေ့ရတဲ့စိတ်ဒဏ်ရာရသူအရေအတွက်ထက်3ဆကျော်ပိုလာတာလို့လည်းပြောပါတယ်။ဆေးရုံစည်းကမ်းတွေအတိုက်ခိုက်ခံနေရတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေရှိနေတယ်လို့ WHO ပြောခွင့်ရကပြောပါတယ်။ဒီနှစ်ပထမနှစ်ဝက်ထဲမှာပဲဆေးရုံစည်းကမ်း26ခုပျက်စီးခဲ့ရတယ်လို့ကျန်းမာရေးလှုပ်သား12ယောက်သေဆုံးခဲ့ရပြီး30ယောက်ကတော့ကိုယ်ထိလျောက်ကျူးလွန်တာကိုခံခဲ့ရတယ်လို့လည်းပြောပါတယ်။ဆေးနဲ့ဆေးပစ္စည်းတွေမလုံလောက်ပဲဖြစ်နေကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေကြောင့်ကလေးငယ်တွေကြားအာဟာရချို့တဲ့မှုတိုးလာတာကိုဖြေရှင်းဖို့အားဖြည့်စာတွေလိုအပ်နေတယ်လို့သားဖွားမိရဲ့ဆံရဝန်ဆောင်မှုတွေကလေးကျန်းမာရေးဝန်ဆောင်မှုတွေပေးဖို့လည်းအထူးလိုအပ်နေပါတယ်လို့ WHO ကပြောပါတယ်။အာဖဂန်နစ္စတန်ကကျန်းမာရေးအခြေအနေကိုကြားခဲ့ကြတာပါ။အခုတော့ကမ္ဘောဒီးယားဘက်ကသတင်းတစ်ခုကိုဆက်ပြောပြပေးပါမယ်။ကမ္ဘောဒီးယားနိုင်ငံမှာနောက်ဆုံးတက်ရှိထင်ရှားကျန်းနေသေးတဲ့ခမာနီခေါင်းဆောင်ခီယူဆမ်ဘမ်ကသူ့အပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့အပြစ်ရှိတယ်လို့တရားကုလသမဂ္ဂတရားရုံးကဆုံးဖြတ်ထားတာကိုဒီသတင်းပတ်ထဲမှာပဲအယူခံဝင်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတရားခွင်ရဲ့နောက်ဆုံးကြားနာမှုအဖြစ်နဲ့အယူခံလျှောက်လဲချက်တင်ခဲ့တဲ့အကြောင်း VOA သတင်းတောက် Luke Hank ဖနုံပင်မျိုးတော်ကနေသတင်းပေးပို့ထားတာကိုကိုခင်မောင်ဆိုမင်းကပြောပြပေးပါပါ။
လုံခြုံရေးတင်းကျပ်ထားပြီးကိုဗစ်ကာယောဂါကန့်သတ်ချက်တွေအောက်မှာကြားနာခဲ့ရတဲ့တရားခွင်မှာတော့ခမာနီလက်ထက်အစိုးရအကြီးကတာဝန်ယူခဲ့တဲ့ခီယူဆမ်ပန်ဟာ16မိနစ်ကြာအယူခံကိုဖွဲ့ဖွဲ့နှွဲ့နှွဲ့ရှောက်လဲခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာမွတ်စလင်တွေနဲ့ဗီယက်နမ်လူမျိုးတွေကိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်း2018ခုနှစ်ကကုလသမဂ္ဂတရားရုံးဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းလဲရှောက်လဲချက်တင်သွင်းရမှာငြင်းဆန်သွားခဲ့ပါတယ်တရားခွင်ရှေ့မှောက်မှာအခုအခါတဦးတည်းကြံရှိနေတဲ့သူ့အပေါ်မှာချမှတ်ထားတဲ့ဆုံးဖြတ်ချက်ဟာတကယ်ကျူးလွန်ခဲ့တဲ့လောက်ရက်နဲ့တယောက်ချင်းရဲ့တာဝန်ရှိမှုအပေါ်မူမတည်ပဲစံနမူနာအဖြစ်အပြစ်ပေးရာရောက်တဲ့အကြောင်းလဲပြောဆိုခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာပိုပော့ဥဆောင်တဲ့ခမာနီလက်ထက်1985ခုနှစ်ကနေ1989ခုနှစ်အတွင်းလူနှစ်သန်းလောက်သေဆုံးခဲ့မှုအတွေ့15နှစ်ကြာကြာနာစစ်ဆေးခဲ့တဲ့တရားခွင်လုပ်ငန်းတွေကတော့အခုအယူခံကိုကြားနာပြီးအဆုံးသတ်သွားပါပြီ။ကြံတဲ့ခမာနီခေါင်းဆောင်တွေကတော့တရားခွင်ကိုစောင့်ဆိုင်ရင်းသေဆုံးခဲ့သူတွေလည်းရှိပါတယ်။ခမာနီခေါင်းဆောင်တွေထဲမှာတော့အသက်62နှစ်အရွယ်ခီယူဆမ်ပန်တယောက်သာတက်ရှိထင်ရှားကြံရစ်နေတာပါ။ခီယူဆမ်ပန်ကိုလွန်ခဲ့တဲ့2နှစ်လောက်ကကွဲလွန်သွားခဲ့တဲ့နံပါတ်1ခေါင်းဆောင်အဖြစ်ထင်ရှားတဲ့ခမာနီခေါင်းဆောင်နှုံချီယာနဲ့အတူလူမျိုးတုံးတက်ဖြတ်မှုအတွက်အပြစ်ရှိကြောင်းတရားခွင်ကဆုံးဖြတ်ထားပါတယ်။ကမ္ဘောဒီးယားလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာတရားခွင်ရဲ့လူထုဆက်ဆံရေးနဲ့မျက်နာသူတွေအထောက်ပံ့ပေးရေးလုပ်ငန်းတွေမှာအကြီးအကဲအဖြစ်တာဝန်ယူခဲ့တဲ့ဟယ်လင်ဂျာဘစ်ကတော့နှစ်နဲ့ချီကြာမြင့်ခဲ့တဲ့တရားခွင်လုပ်ငန်းတွေကိုခက်ခက်ခဲခဲဆောင်ရွက်ခဲ့ရကြောင်းပြောပါတယ်
။ It was a very important historical event that needed to be done. It was long overdue to
ဆုံးကန်းတိုင်အောင်ဆောင်ရွက်ရမယ်အင်မတန်မှအရေးကြီးတဲ့သမိုင်းဝင်ကိစ္စတစ်ခုပါဒီတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေအပါအဝင်ရာဇဝတ်မှုတွေကိုလက်ခံအသိအမှတ်ပြုဖို့အချိန်တော်တော်လွန်နေပါပြီဒီလုပ်ငန်းကိုအဆုံးသတ်ဖို့လိုပါတယ်အဆုံးသတ်ပြီလို့လည်းထင်ပါတယ
်ဖနွမ်းပင်မြို့တော်အခြေစိုက် Future Form သုတေသနဌာနဥက္ကဋ္ဌဥဘာရက်ကလည်းကုလသမဂ္ဂရဲ့အကူအညီနဲ့ဆောင်ရွက်ခဲ့တဲ့တရားခွင်အခန်းကဏ္ဍဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်အရေးကြီးတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲ1980ပြည့်လွန်နှစ်တွေကအမေရိကန်ဆိုဗီယက်ယူနီယံနဲ့တရုတ်နိုင်ငံတွေလိုအင်အားကြီးနိုင်ငံတွေဒေသတွင်းမှာနိုင်ငံရေးအပြိုင်ခဲ့ကြတဲ့အခြေအနေကိုသမိုင်းပညာရှင်တွေအတွင်းကြကြလေ့လာရမှာအထောက်အကူဖြစ်နိုင်တယ်လို့လည်းပြောပါတယ်
။ Because of that I think there will be more interest in the tribunal.not because of historical atrocities
ဒီအခွင့်ပေါ်စိတ်ဝင်စားမှုပုံများလာမယ်လို့ထင်ပါတယ်ရက်ဆက်ကြံ့ကြုံမှုရာဇဝင်ကြောင့်မဟုတ်ပဲလက်တလုံးပထဝီနိုင်ငံရေးခြေနေနဲ့လည်းဆက်နွယ်နေတာကြောင့်ပုံပြီးစိတ်ဝင်စားမယ်လို့ထင်ပါတယ
်ခမာနီခေါင်းဆောင်ခီယူဆမ်ပန်အယူခံအပေါ်ဆုံးဖြတ်ချက်ကတော့ ရှစ်နှစ်ကုန်ပိုင်းလောက်အထိထွက်ပေါ်မလာနိုင်သေးပါဘူးလူမျိုးတုံးတက်ဖြတ်မှုအယူခံကိုအနိုင်ရခဲ့မယ်ဆိုရင်တောင်မှအခုအခါအသက်62နှစ်ရှိပြီဖြစ်တဲ့ခီယူဆမ်ပန်ဟာလူသားတို့အပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွေ့2014တုန်းကအပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုအတွေ့ထောင်ထဲမှာဆက်နေရအောင်ပါပါတရားခွင်လုပ်ငန်းတွေအဆုံးသတ်ပြီးဖြစ်တာကြောင့်ကမ္ဘောဒီးယားအာဏာပိုင်တွေကတော့ခမာနီခေါင်းဆောင်ပိုပေါလက်ထက်ကတေဆုံးသူတွေကိုဗုဒ္ဓဘာသာအစဉ်လာနဲ့အညီတကြိုနိုင်ကြတော့မှာဖြစ်တယ်လို့20ရာစုခေတ်လူသမိုင်းမှာကြေကွဲစရာကောင်းတဲ့ဖြစ်ရပ်တစ်ခုအတွက်ဏိဂုံးချုပ်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะလူမှုမိတ်ဆွေကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOA American အတန်းရဲ့အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုWashington DC ကနေဓာတ်ရိုက်အသံလွှင့်ပေးနေတာပါ။လိုင်းနိုမီတာ24.40နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံကလူခွင့်အခြေအနေကိုတင်ပြပေးနေတဲ့ဒုအသံအစီအစဉ်နဲ့ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းထားတာတွေကိုနားတင်ပြပေးဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံမှာတပတ်အခုတပတ်အတွင်းထူးခြားတဲ့ဖြစ်စဉ်လေးတွေကိုမအေးတန်နာကျော်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးပါပါ။နားဆင်နိုင်ပါပြီ။
ပြည်ခဲ့တဲ့တင်ပတ်အတွင်းကတော့စစ်တပ်ကနိုင်ငံတော်ဝန်မှာလုံခြုံရေးပို့ပြီးတင်းကျပ်ထားပြီးရှောက်ဖွေစစ်ဆေးဖမ်းဆီးတာတွေကိုနှင်းညာစတိုင်လုပ်နေပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲညာဘက်တမုံတီးတဲ့သူတွေပြင်ညာဘက်ကိုဆေးကိစ္စတွေ၊ပရာဟိတကိစ္စတွေ၊အောက်ဆီဂျင်ကိစ္စတွေနဲ့ပြင်ထွက်တဲ့သူတွေကိုလည်းလိုက်ပြီးဖမ်းဆီးနေတယ်လို့စစ်အာဏာသိမ်းမှုစန့်ကျင်ရေးဂျိုးပန်းနေသူတွေကပြောပါတယ်။ဒီပြည်ခဲ့တဲ့ရက်ပိုင်းအတွင်းဖမ်းဆီးမှုတွေထဲမှာဆိုရင်VOA ရဲ့ပင်တိုင်းဆောင်မရှင်တူလည်းဖြစ်ဝိုင်းရင်တရင်သမားတူလည်းဖြစ်သူဦးစီစွာအောင်မြင့်ကိုမြန်မာစစ်ကောင်စီအာဏာပိုင်တွေကဩဂုတ်လ15ရက်နေ့ညကအဖမ်းဆီးထိန်းသိမ်းသွားခဲ့ပါတယ်။ဗဟန်းမြို့နယ်တွင်ကရွှေကုံရိတ်မုံအင်ယာတိုက်ခန်းတစ်ခုမှာဖမ်းဆီးခံရတာဖြစ်ပြီးတော့အဲ့ညာပိုင်းတို့ကတော့တကောင်စင်းစစ်မယ်ဆိုပြီးတော့တိုက်သုံးတိုက်ကိုရှာဖွေခဲ့တာလို့ဆိုပါတယ်။သူ့ကိုပဲနေရာမှာထိန်းသိမ်းထားလဲဆိုတာအသေးချာမသိရပါဘူး။ဦးစီသူအောင်မြင့်ဟာအရင်ကပြည်ရင်းဂျာနယ်တွေသတင်းစာတွေနဲ့ရုပ်သံဌာနတွေမှာသတင်းဆောင်မရှင်သတင်းအေရီယာဖြစ်နေလှုပ်ဆောင်ခဲ့ပြီးတော့လောလောဆယ်မှာတော့ Frontier မြန်မာသတင်းဌာနနဲ့ VOA American တန်တော်မှာပင်တိုင်းသတင်းဆောင်မတွေရေးသားနေသူဖြစ်ပါတယ်မြန်မာစစ်ကောင်စီကိုဝေဖန်တဲ့ဆောင်မတွေတရော်တဲ့ဆောင်မတွေကြောင့်သူကိုရာဇသက်ကြီးပုံမှ905ကကြီးနဲ့လဲစစ်ကောင်စီကတရားစွဲဆိုထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်ရင်းမီဒီယာ၈ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကလည်းဖန်ဆီးတာတရားဆွဲဆိုတာတွေပြုလုပ်နေတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားမှုတွေအတွင်းတိုက်စုံးသူ1000ကျော်ထက်မနည်းရှိခဲ့ကြောင်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်း6လအတွင်းတိုက်စုံးသူရေအတွက်ဟာဗိုလ်တုံးနေ့အထိအမှတ်တမ်းတွေအရ1006ဦးရှိခဲ့ပြီးလက်တွေမှာတည်တဲ့ပို့များနိုင်ကြောင်းလဲကြေညာချက်မှာဖော်ပြခဲ့တာပါ AAPP ထုတ်ပြန်တဲ့အရေးအတွက်ဟာစစ်အာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နွယ်သူတွေဒါဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအာဏာပိုင်တွေနဲ့ပတ်သက်သူတွေအပါအဝင်တခြားတေဆုံးသူတွေရဲ့အချက်လက်တွေတော့မပါဝင်ပါဘူးဖမ်းဆီးမှုအစီရင်မှာတော့စစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူအရေးအတွက်ဟာဗိုလ်တုံးနေ့အထိအစီရင်အရ5930ရှိတယ်လို့လည်းဖော်ပြထားတာပါ ဖမ်းဆီးခံရသူတွေထဲမှာထောင်ဒဏ်အပြစ်ပေးခံထားသူ255ယောက်ရှိပြီးဒီထဲမှာအရွယ်မရောက်သေးသူ2ဦးအပါအဝင်26ဦးကိုတေးတန်းချမှတ်ထားကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လောလောဆယ်နိုင်ငံရေးနဲ့ဆက်ဆက်ပြီးဝန်ရမ်းထုတ်တရားစွဲခံထားရသူပေါင်း2000နီးပါးရှိပါတယ်။
ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့ဖြစ်ပွားတဲ့တိုက်ပွဲတွေတွင်မှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တဦးရော CDF ဘက်ကလက်နက်ကင်တွေနဲ့အတူဖမ်းဆီးမိခဲ့တယ်လို့ပြောပါရယ်စစ်ကောင်စီနဲ့မင်းတပ် CDF တို့အပြစ်ရဲ့သဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်မှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာတာဖြစ်ပြီးတော့အောက်လ18ရက်နေ့ကမင်းတပ်မတူပီကားလမ်း73မိုင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါစစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရရှိရတယ်ရှိတယ်လို့ဆိုပြီးလက်နက်တွေနဲ့အတူဖမ်းမိတယ်ဆိုတဲ့ကိစ္စကိုတော့ထည့်ပြောမသွားခဲ့ပါဘူးအခုလိုမျိုးချင်းပြည်နယ်ကတကြော့ပြန်စစ်ပွဲတွေကြောင့်စစ်ဘေးရှောင်တွေစားနပ်ရိက္ခာပို့ပြီးလိုအပ်နေပါတယ်မင်းနဲ့မျိုးပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေနေနဲ့စားနပ်ရိက္ခာတပတ်စာလောက်ပဲကျန်တော့ပြီးတော့ဒုက္ခသည်စခန်းတွေကနေအိမ်ပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခတွေတွေမှာတော့စားနပ်ရိက္ခာလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ
်မြန်မာနိုင်ငံရဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာအင်ကာနေကတကပိတ်ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပြီးတော့ကိုဗစ်ပြဿနာကင်တွယ်ရေးကိုအလေးပေးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဖေးဖယ်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးပေးရေးနဲ့စားနပ်မှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ဗြိတိန်နိုင်ငံကတောင်းဆိုသွားတာပ
ါ Prior to the coup,Myanmar had a strong vaccination record and was developing a COVID-19 plan. Now, Myanmar's health system is barely functioning. Unacceptable attacks on hospitals, doctors and nurses continue. And only 3% of the population
are vaccinated. ဆောင်ရွက်ကောင်စီဖွဲ့ဝင်တွေနိုင်ငံကမိဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ကွယ်ယုံကြည်မှုတွေကိုထည့်သွင်းမစင်စားဘဲဒန်းတူညီမျှတဲ့အနေနဲ့မြန်မာပြည်သူတွေကာကွယ်ဆေးရအောင်ဆောင်ရွက်သွားမယ့်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံမတ်ကြီး James Garrucki ကပြောပါရယ်ဆရာနာမသိန်းကြီးမြန်မာနိုင်ငံမှာကာကွယ်ဆေးစထိုးပေးနေခဲ့တယ်လို့ COVID-19 အခြေစီစဉ်တွေရှိခဲ့ပေမဲ့အခုခါမှာတော့ကျန်းမာရေးဆောင်ရွက်မှုကောင်းကောင်းမလဲပတ်တော့ပဲကျန်းမာရေးဝန်ထမ်းတွေလည်းနှိတ်ကုတ်ခံရလက်ရှိမှာလည်းလူဦးရေ300ခန့်လုံးပဲကာကွယ်ဆေးထိုးထားရသေးကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံမတ်ကြီးကဆွေးနွေးပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်
မြန်မာရေအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်းမှာတက်ဆိုင်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့အားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပါဝင်အချက်၄ချက်ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကအာဆီယံအထူးကိုယ်စားလှယ်အာဝင်ယူဆုဖ်ကိုဗုဒ္ဓဟူးနေ့ကတယ်လီဖုန်းနဲ့အကြံပြုခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကူးစက်မှုတိုက်ဖျက်ရေးဦးစားပေးကူညီဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာပိုင်ဆိုမှုနဲ့လူမှုစင်တာကိုအလေးထားဖို့အစရှိတဲ့တရုတ်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်တွေကိုအကြံပြုသွားခဲ့တာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာရေးဆွေးနွေးအဖြစ်ရှာနိုင်မှုတရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမယ်လို့ဝန်ကြီးဝမ်ယီကပြောဆိုခဲ့ကြောင်းလည်းစင်ဝါသတင်းမှာဖော်ပြထားပါတယ်။မစ္စတာအော်ဝင်ကတော့မြန်မာနိုင်ငံဟာအာဆီယံမိသားစုမှာအရေးကြီးတဲ့အဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့တော်အပြည့်ဆောင်ရွက်သွားမှာဖြစ်တယ်။မြန်မာရေးပြည်လဲမှုရရှိဖို့တရုတ်နိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်သွားပါမယ်လို့ပြောကြားသွားပါတယ်။VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabursemesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOA BURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။VOA American တန်ကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40နဲ့51လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းချက်ကိုမတင်ပြခင်ဒုအတန်ကဏ္ဍကိုကြားကြမှာပါမြန်မာလူခွင့်နောက်ဆုံးအခြေအနေတွေ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟိဝန်တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ဒေသခံတွေအပေါ်ဘလောက်ထိတရားမှုတွေဖြစ်စေခဲ့ပြီလဲဆိုတာနဲ့ပတ်သက်ပြီးဒုအတန်ကမင်းတပ်ဒေသခံတွေနဲ့စကားပြောခွင့်ရခဲ့ပါတယ်ထောင်ပေါင်းများစွာသောပြည်သူတွေနေအိမ်စွန့်ခွာနေရပြီးသူတို့အကြောနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေတာမကပြည်တွင်းပြည်ကအဖွဲ့တွေရဲ့အကူအညီတွေကလည်းရောက်ဖို့ခက်ခဲနေပါတယ်။ဒီဆောင်မကို Frontier မြန်မာနဲ့ Wefat Media ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဒီရက်နေ့ CR ရောက်လာတဲ့အချိန်မှာကကြတော့မြို့ပေါ်ဖြစ်ဆောင်တဲ့ကောင်ကဘယ်တော့မှနေတော့တော်တော်လေးငြိမ်ကနေဆိုတော့ကိုယ်တော်ကိုယ်ရင်ကိုယ်ပြန်နေကြပြီဆိုတော့သူတို့ယူလာတာကမိသားစု900စာလောက်ယူလာတယ်ဒါပေမဲ့ဖြစ်ဆောင်တဲ့ကောင်ကနေလာက52ယောက်52စုလောက်ပဲနေတော့တယ်အဲ့လိုဆိုတော့ကျန်တာအများကြီးပိုလာကြအများကြီးပိုလာတော့မြို့ထဲကိုဆက်ဝေးနေကြတော့လေသက္ကသမြို့ထဲမှာဘူးခုမပြူဘူ
းဇူလိုင်လ19ရက်နေ့ကမင်းတပ်မြို့ကိုရောက်ရှိလာပြီနောက်တစ်နေ့မှာပဲပြန်ထွက်ခွာသွားရတဲ့ UNHCR ရဲ့ဖြစ်စဉ်အကြောင်းကိုမင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပြခဲ့တာပါ။အေဗီလာအတွင်းမင်းတပ်မျိုးတွင်တိုက်ပွဲတွေဖြစ်ပွားခဲ့စဉ်ဒေသခံတွေကဖုံးကြီးကျောင်းတွေနဲ့ဖျားကျောင်းတွေမှာတွားရောက်ခိုးလုံကြရပါတယ်။အဲ့ဒီနေရာတွေဟာစစ်ကောင်စီရဲ့အတိမတ်ပြုစစ်ဆောင်စခန်းတွေဖြစ်ပြီးလာရောက်ခိုးလုံသူများပြားခဲ့ပါတယ်။မျိုးရင်းတိုက်ပွဲတွေငြိမ်သက်သွားချိန်မှာတော့သူတို့ဟာနေရက်ပြန်ကြပြီးမေလအတွင်းနောက်တစ်ကြိမ်တိုက်ပွဲတွေထပ်ဖြစ်တော့တဲရှောင်နေရတဲ့နေရာကမြို့ပြင်ဘက်ကျေးရွာလေးစီဖြစ်ကုန်ပါတယ်။ဖုံးကြီးကျောင်းတွေဖျားကျောင်းတွေမှာတဲရှောင်ခဲ့စဉ်ကလက်ခံခဲ့တဲ့လူရည်စည်ရင်အရာ UNHCR ဟာအိမ်ထောင်စု1000ခန့်အထိထောက်ပံ့နိုင်မဲ့ပစ္စည်းတွေကိုတင်ဆောင်လာခဲ့ပေမဲ့အိမ်ထောင်စု50ခန့်ကိုသာပေးနိုင်ခဲ့ပြီးကျန်တဲ့ပစ္စည်းတွေကိုတော့ဖုံးကြီးကျောင်းတစ်ခုမှအနှံထားခဲ့ရတယ်လို့ကိုရောမန်ကရှင်းပြပါတယ်
။သူတို့အနေနဲ့ပြီးလို့မရတော့အများကြီးပူလာတယ်ပူလာတဲ့ဟာတွေကိုပြန်တည်သွားလို့ရတယ်စကားကြောင့်နေတာခင်ရမယ်။အဲ့လိုပြည်သူတွေမရဘဲနဲ့တန်တေသွားတယ်ပေါ့နော်။ထားခဲ့တယ်ဆိုလည်းဘယ်နာမှထားခဲ့မှလည်းမသိဘူး။အဲ့လိုဆိုတော့သူတို့ကဇကတညညမှာလည်းကြောက်ထားခဲ့လို့လည်းမရ။နောက်ဆုံးကျတော့ဘလို့တော့လည်းပြောဆိုတော့တောင်ပုလူကျောင်းလို့ရှိရယ်ဖုန်ကြီးကျောင်းတောင်ပုလူကျောင်းမှာဖုန်ကြီးကျောင်းတဲ့ကျောင်းမှာပဲအခန်းတစ်ခန်းဟာအဲ့မှာပဲတော့ကတ် certificate နဲ့ထားတော့ကတ်စင်ကြနဲ့ထားခဲ့ပြီးမှတော့ရှင်ကြည်တဲ့ရှင်ကြမှာပဲဒီပြည်သူပြန်ဝေပေးပါမယ်ဆိုတဲ့ပုံစံနဲ့သူတို့ထားခဲ့ရတယ်ပေါ့
။ပြည်ရင်းလူမှုကွန်ရေးအဖွဲ့အစည်းတွေကလာရောက်လှူဒါန်းမှုတွေမှာစီကောင်စီကဖမ်းဆီးစစ်ဆေးမှုတွေရှိပြီးပစ္စည်းတွေတင်းစီးရာတွေရှိတဲ့အတွက်အကူအညီလိုအပ်နေတဲ့စစ်ပေးရှောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးဖို့စစ်ပေးရှောင်ကူညီပေးနေသူတွေကမျှော်လင့်ခဲ့ပါတယ်။တကယ်တမ်းနိုင်ငံတကာအဖွဲ့အစည်းထံကကူညီတွေရောက်လာချိန်မှာလည်းအကူအညီလိုသူတွေကိုထိရောက်စွာကူညီပေးနိုင်ဖို့အခက်အခဲတွေရှိပါတယ်။အကူအညီပေးဖို့တွားရောက်ချိန်မှာကြုံတွေ့ခဲ့ရတာတွေနဲ့ရှေ့ဆက်ကူညီသွားမယ့်အခြေအနေနဲ့ပတ်သက်ပြီးဒုအတန်က UNHCR ကိုဆက်တွဲမေးမြန်းဖို့ကြိုးစားပေမဲ့ဖြေဖို့ညှဉ်းဆန်ထားပါတယ်။လက်ရှိအချိန်မှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရောက်ရှိနေတဲ့စစ်ပေးရှောင်တွေကပုံပြီးအခက်အခဲရင်ဆိုင်ရတယ်လို့တာဝန်ခံတအုပ်ကပြောပါတယ်
။ဒီရွာကိုစစ်လေကလာထုတ်တယ်ကျွန်တော်တို့ main committee ရှိတဲ့နေရာကိုဒီဒီရွာကိုစစ်လေကလာထုတ်ရင်ကျွန်တော်တို့ဒီရွာကိုစစ်လေကိုပြေးတယ်ဒီဒီရွာကိုစစ်လေကတို့ပြန်ဖြတ်ကျင်ပြေးဒီကတော့လိုအပ်နေတာကတော့ဆန်းဆန်းစီစားပေါ့နော်တက်တက်မှစီလဲဆိုတော့မင်းတပ်မျိုးရဲ့အခုကအနောက်ဖက်ချမ်းနဲ့မြောက်ဖက်ချမ်းမှာတိုက်ပွဲရံပြင်းထန်နေတယ်။ဆိုတော့ဒီလူတွေအတွက်အခက်ခဲ
အင်တာဗျူးဖြေဆိုနေချိန်မှာပဲသူတို့နေထိုင်တဲ့နေရာနားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အင်တာဗျူးဆုံးအောင်မဖြေသွားခဲ့ရပါဘူး။ရွာကပြည်သူတွေခြေလက်ဘက်ကိုတိမ်းရှောင်စင်မှာတော့ရွာကနဲ့စစ်ပေးရှောင်ခွဲခြားလို့ရပြီမဲ့ဇူလိုင်လအတွင်းမှာတော့ခြေရွာတွေပတ်မှာပါတိုက်ပွဲတွေဖြစ်လာလို့ အကုန်လုံးကစပေးဆောင်တွေဖြစ်သွားကြပါတယ်။ကျေးရွာတွေမှာချင်းကဝဲကြီးအဖွဲ CDF တွေရှိမယ်အထင်နဲ့စစ်ကောင်စီဘက်ကလာတိုက်ခိုက်တာလို့ဒေတာကန်တွေကပြောကြပါတယ်။ဆေးရနာသိမ်းပြီးနောက်ပိုင်းမှာချင်းပြည်နယ်မှာရှိတဲ့မင်းတပ်မျိုးကကိုမျိုးနယ်ကိုပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့စတင်အုပ်ချုပ်မယ်အကြောင်းပထမဆုံးကြေညာခဲ့တဲ့မျိုးဖြစ်ပါတယ်။ချင်းထုံးစံချင်းဥပဒေတွေနဲ့တရားစီရင်မယ်လို့ကြွေးကြော်ခဲ့သလိုခင်မီလက်နက်တွေကန်ဆွဲထားတဲ့စစ်တပ်ကိုတူမီလို့ခေါ်တဲ့20ရာစုအမဲလိုက်တနက်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။စစ်ပွဲတွေမကြာခဏဖြစ်ပြီးမျိုးနယ်အတွင်းရွာပေါင်း160ဝန်းကျင်ရှိတဲ့အနက်ရွာပေါင်း30ကျော်ကစစ်ပြေးနေကြပါတယ်။ရွာပေါင်း90တေရွာမှာစစ်ပေးဆောင်တွေရှိပါတယ်။တချို့ကလည်းတောင်ရစိုက်ခင်းတွေမှာနေထိုင်ကြပါတယ်။ချင်းပြည်နယ်မှာတိုက်ပွဲအများဆုံးဖြစ်ပွားတာမင်းတပ်မျိုးနဲ့ကံပတ်လက်မျိုးဖြစ်ပြီးစစ်ပေးဆောင်9000ကျော်ရှိပါတယ်။ဒီစစ်ပေးဆောင်တွေအတွက်စားနပ်ရိက္ခာကူညီထောက်ပံ့ပေးရာတွေကိုစစ်ကောင်စီစစ်ဆေးရိတ်ကိတ်တွေကတင်းတင်းကြပ်ကြပ်စစ်ဆင်းနေပြီးအထူးသဖြင့်ဆေးဝါးတွေကိုပို့ပြီးစစ်ဆေးတယ်လို့ကိုကြီးရေးလောက်ဆောင်နေတဲ့မင်းတပ်မျိုးစုကဦးကပြောပါတယ်စစ်ကောင်စီကိုတော်လှန်နေတဲ့လူငယ်တွေစီဆေးဝါးတွေရောက်ရှိသွားမှာဆိုလို့အခုလိုလောက်ဆောင်နေလားလို့သူကယူဆပြီးစစ်ဘေးရှောင်တွေအတွက်ဖြစ်တယ်ဆိုတာကိုတခြားရှင်းပြရတယ်လို့ဆိုပါတယ
်တို့အဓိကဒီဂိတ်တွေဖြတ်စကားပြောရတာဟုတ်ဂိတ်တွေဖြတ်ဟာမတို့ကသူစစ်သမျှခံရတယ်သူတို့နဲ့စကားပြောရတယ်လေအဲ့လိုမျိုးဆိုတော့ဟိုတချို့ကြတော့ကြောက်ကြတယ်မောင်လေးရယ်ကြောက်တော့ကြတော့မပူရဲကြတော့မပူရဲတော့အခုပြောသလိုပေါ့သူတို့ကဒါသူတို့အစ်စ်ဆန်းလို့အဲ့လိုမျိုးလည်းတချို့ထဲလည်းထင်ကြတယ်ပေါ့နော်အဲစစ်လက်တကယ်လည်းစစ်တယ်သူကစီးဆိုရင်လုံးဝလက်မခံဘူးစီးဆိုအမတို့လုံးဝတဲခွင့်မရှိဘူးအဲ့တော့စီးဆိုရင်အမတို့ကိုကိုဗစ်နဲ့ပတ်သက်တဲ့စီးတော်မှအမတို့တော်တော်ပြောပြီးမှယူပြီးမှတဲရတာဒီတိုင်းဆိုအမတို့တဲခွင့်မပေးဘူးစီးဆိုသူကလုံးဝတဲခွင့်မပေးတာ
ဘိုးရီဖြစ်တဲ့အတွက်စစ်ဘေးဆောင်တွေမှာယာနာတွေပေါက်ပြီးယာနာစီးတွေလည်းလိုအပ်တယ်လို့ဒါဒါရှင်များအတွက်လည်းစေဝါတွေအေးပေါ်လိုအပ်နေပါတယ်။မင်းတပ်ပြည်သူတွေဟာစစ်ဘေးရှောင်ရင်ပြေးလွှားနေကြရတဲ့အတွက်လူစုလူဝေးတိတ်မရှိတော့ပဲလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကပ်ရောဂါကူးစက်မှုမှကင်းလွတ်နေကြတယ်လို့ကိုရောမန်ကဆိုပါတယ်။ဒါပေမဲ့လည်းဆိုရတာတစ်ခုကတော့စေဝါတွေအလေတကူမရောက်တဲ့အတွက်တာမန်ဖျားနာမှုတွေကိုကုတဖို့ကိုခက်ခဲတယ်လို့သူကပြောပြပါတယ်။
မကောင်းတဲ့ချက်ကတော့အဲရစ်ကားတွေအကုန်လုံးလမ်းကြောင်းတွေတော်တော်ပိတ်သွားတော့တခုခုနေမကောင်းဖြစ်လာတော့ကိုဗစ်ကြောင့်ပုံနေလေသူတို့အေးအေးမေတ္တကိုဆိုရင်လည်းကိုအဲလိုပေါ့စီးပွားတွေမလာနိုင်တာမရောက်နိုင်တာမတွုံးနိုင်တာအများကြီးရှိတယ်သူကရစ်ကားတွေတော်တော်ပြက်လက်တော့တဲ့တပိုးရှိတယ်ဟိုးရင်တော့ငါဆိုင်လေးငါရင်လေးအဲ့လို80 30ဝယ်ထားတာလေးတွေပေါ့အဲ့ဒီဆိုင်အတရာဘလို့မှတဲလို့မရဘူးလေဆိုတော့ဟိုဆန်တဲ့ရစ်ကားပြက်လက်တဲ့အချိန်ကြီးဒီချို့ပြည်ပြူကြီးပေါ့နော်ဒီလိုအကုန်လုံးပါလေအဲ့လိုမျိုးအဲ့လိုမျိုးတက်တဲ့တွေရှိတာ
ရောဒေတာထဲမှာစစ်ဘေးရှောင်နေတဲ့ဦးရှင်ကတော့သူစစ်ဘေးရှောင်နေတဲ့နေရာမှာအဓိကလိုအပ်တာကချင်းထောင်ဖြစ်တယ်လို့ဆိုပါတယ
်အဓိကချင်းပိုးရဲ့အရဆိုတော့ချင်းထောင်တစ်ခုလုံလို့ရှိရင်ဒီဆောင်တော့ပါလေကြတော့ဒီပူရဲ့ရာဒီဆိုတော့ဆောင်အခက်ခဲကြတာတိတ်တော့မရှိပါဘူးအဓိကချင်းတန်းတစ်ခုပဲဒီရဲ့ရာလာတဲ့ဟာဆိုတော့ဒီတန်းနဲ့ဆိုတော့ဆောင်ကတော့များများစားစားမလို့
သူကမင်းတက်ကြောက်ထုတ်လမ်းပေါ်ကရွာတရွာမှာတပတ်လောက်နေခဲ့ရပြီးအဲ့ဒီရွာတွေမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်မကွေးတိုင်းတွင်းမှာရှိတဲ့ရောဒေတာတွေကရွာကိုထပ်မံပြောင်းရွှေ့ခဲ့ရတာပါလူရောက်ရှိတဲ့နေရာမှာချင်းအောင်သာလိုပေမဲ့တောင်ပေါ်ဒေတာမှာစစ်ပေးဆောင်နေသူတွေကတော့ချင်းအောင်ပြင်ဆောင်တွေပါလိုအပ်နေတာပါသူကနေအိမ်ကိုပြစ်ပြီးစစ်ပေးဆောင်နေတာ3လရှိပေမဲ့လုံခြုံရေးမရှိတော့နေအိမ်ကိုပြန်မသွားရသေးဘူးလို့ဆိုပါတယ်တွားရောက်ခဲ့တဲ့သူတွေရဲ့ပြောစကားအရတူနေထိုင်ခဲ့တဲ့အိမ်အပါအဝင်နေအိမ်တွေကိုတကားရိုက်ချိုးပြီးဗီဒီယိုတွေဖြန့်ရှာတာအဖိုးတန်ပစ္စည်းတွေခိုးယူသွားတာမျိုးတွေရှိနေတယ်လို့သိရတဲ့အတွက်ပိုပြီးစိတ်မကောင်းဖြစ်ရတယ်လို့သူကပြောပါတယ်
။ပစ္စည်းတွေတခုဆိုတာသူတို့မှလည်းစီးကမ်းရှိပါတော့လို့ဆိုဒီပစ္စည်းတွေတခုပဲလုတ်တင်တာပေါ့ဒီ PDS ကိုအင်းလို့စီးစင်လို့ပေါ့ဖြတ်စီးတာလို့ပစ္စည်းတွေပေါက်ဖွက်နေอยู่ရတယ်ဒါတော့အမလို့ပြစ်ကရလို့ပြောပါတော့နော
်တောင်ပေါ်မျိုးဖြစ်တဲ့မင်းတပ်မျိုးဟာတာမန်အချိန်တွေမှာဆိုရင်လှပတဲ့ရှုခင်းတွေရိုးအေးတဲ့ဒေတာကန်တွေကြောင့်နေချင်းစပွဲမျိုးလေးတစ်မျိုးဖြစ်ပြီးခုချိန်မှာတော့စစ်ပေးချောင်တွေများပြားကအခက်ခဲတွေနဲ့ကြုံတွေ့နေရပါတယ်။စစ်ပေးချောင်တဦးဖြစ်တဲ့ကိုနိုင်ကတော့သူတို့ဟာလိုအပ်နေတဲ့သူတွေဖြစ်တဲ့အတွက်မိတိကူညီမှုကမဆိုးသူတို့အတွက်အတော်ဝင်တယ်လို့ဆိုပါတယ်
။အခုချိန်မှာတကယ်ဒီလက်ရှိလိုအပ်တဲ့လူရှိရောက်ရင်တော့ဒါအခုချိန်မှာဒီတပူးဆိုလေဒီတပူးရဲ့အစားတန်ဖို့တော်တော်ရှိနေပြီ။အဲ့လိုမျိုးဆိုတော့ဒါပေးပစ္စည်းဆိုတော့ရောက်လာရတော့ဒါအားလုံးတော့ကရောက်ဖို့ရှိမှဖြစ်မှာဒါရောက်လာနိုင်တော့ပူကောင်းတာတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်အတန်နှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာစ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Human တွေကပူးပေါင်းပြင်ဆင်ကြတာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပြီးရဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒို့အတန်စီစဉ်ကိုနားဆင်ခဲ့ကြတာပါ။ခုတော့အတမကြီးဦးကျော်မွန်ထွန်းကိုဆက်သွယ်မေးမြန်းထားတာတင်ပြပေးပါရစေ။စစ်ကောင်စီကိုလက်ရှိအချိန်မှာကုလသမဂ္ဂဘက်ကနေတရားဝင်အစိုးရဖြစ်နေအတိအမှတ်ပြုမထားသေးတဲ့အတွက်သူအနေနဲ့ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ရှိနေရပေမဲ့စက်တင်ဘာမှာကျင်းပမယ့်86ကြိမ်မြောက်အထွေထွေညီလာခံမှာအခြေအနေတွေဘယ်လိုဖြစ်လာမလဲဆိုတာကိုစောင့်ကြည့်ရမယ်လို့တမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။ဆရာနာသိန်းနာခံထားတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂမှာတိုင်းပြည်ရဲ့ကိုယ်စားလှယ်ဖြစ်လာမယ့်သူ့ရဲ့အခန်းခဏကဘလောက်အရေးကြီးပါသလဲ။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမတ်အင်ဂျင်နိုင်ငံအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်။နားဆင်နိုင်ပါပြီ။
မင်္ဂလာပါတမကြီးဟုတ်ကဲ့
ဟုတ်မင်္ဂလာပါခင်ဗ
ျဟုတ်ကဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါတယ်ပေါ့နော်အဲ့ဒီမှာဒီဗြိတိန်ကဒီမြမအရေးကိစ္စကိုဆွေးနွေးဖို့သူတို့ကဥဆောင်ပြီးတော့တင်ပြခဲ့တယ်နောက်ပြီးတော့ဟိုကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်လဲပါတယ်နောက်ဒီလူသားချင်းစာနာမှုဆိုင်ရာကဒီကုလလက်ထောက်အတွေ့အမှုချုပ်ကိုယ်တိုင်လည်းတက်ရောက်ပြီးမြန်မာနိုင်ငံကိစ္စတွေကိုသူတို့တင်ပြဆွေးနွေးခဲ့တယ်ပေါ့လေအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်တွေကဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာပေါ့နော်သူတို့တွေအခုအမျိုးမျိုးသဘောထားအမြင်အမျိုးမျိုးတွေရှိနေတဲ့အထက်မှာအခုဒီစက်တင်ဘာလဆိုလို့ရှိရင်ထွေထွေညီလာခံရဲ့ credential committee ကလည်းဒါတမတ်ကြီးဦးကျော်မိုးထွန်းရဲ့နေရာပေါ့နော်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုဟိုထားမလဲဆိုတာသူတို့ဆုံးဖြတ်မဲ့အနေထားလည်းရှိနေတယ်ဆိုတာမျိုးပေါ့အဲ့ဆုံးဖြတ်ဖို့ပေါ့နော်သူတို့ဆွေးနွေးကြမယ်ဆိုတော့အခုဒီ credential committee မှာပါမဲ့အဖွဲ့ဝင်နိုင်ငံတွေရဲ့စီရင်ကိုရောတမတ်ကြီးတို့သိရပြီလားနောက်ပြီးတော့အဲ့ဒီမှာသူတို့ဆွေးနွေးဟိုဆုံးဖြတ်မဲ့အလားအလာရောတမတ်ကြီးဘယ်လိုမြင်လဲရှင
်ဟုတ်ဆာဘောနော်ဘူးတော့ဟိုဒီဒီလိုကာလတွေကတော့ financial committee မှာဘယ်သူတွေပါနိုင်ကြီးရှိတဲ့လူတွေကိုသူတို့ချင့်ကပ်နေတယ်ဆိုတော့ဥစ္စာတော့ချန်ပီယံတော့နားလဲရတယ်နော်ဒါပေမဲ့သူကတိရှိပြီးတဲ့အတိုင်းပေါ့နော် financial committee ကအဖွဲ့ဝင်၉နိုင်ငံရှိတယ်၃နိုင်ငံကတော့အများနဲ့ traditionally ပါလိရှိတယ်ပေါ့နော်ဆိုတော့တိရဲ့အတိုင်း US ရဲ့ဟို Russian Federation ရဲ့ People's Republic of China ပေါ့နော်သူတို့ပါလိရှိတယ်။ကျန်တဲ့6နိုင်ငံကတော့ရေကူးရအဖြစ်ကျွန်တော်တို့လေ့လာရသလောက်ဆိုရင်တော့ဒီ small island states ကတနိုင်ငံပါတယ် African group ကနှစ်နိုင်ငံပါတယ် Latin America ကတနိုင်ငံပါတယ်နောက်ပြီးကျွန်တော် Asia ကတနိုင်ငံပါတယ်နောက်ပြီးတော့ဥရောပကတနိုင်ငံပါတယ်เนาะအဲ့လိုမျိုးပါလိရှိတယ်ဆိုတော့လေ့လာသိရှိရပါတယ်ဒါပေမဲ့ဒါကတော့ဘယ်အချိန်မှမဆုံးဖြတ်လဲဆိုရင်တော့ဟိုကျွန်တော်တို့ဒီပထမဆုံးနေ့ပေါ့เนาะဒီထွေထွေညီလာခံကျင်းပတယ်ပေါ့နော်ပထမဆုံးနဲ့အခုဒါမဲ့အချိန်ဆိုရင်တော့86ကြိမ်မြောက်ထွေထွေညီလာခံကျင်းပမယ်ပထမဆုံးနဲ့စက်တင်ဘာ14ရက်နေ့ဖြစ်တယ်ပေါ့နော်အဲ့14ရက်နေ့မှာရေဘူးရအဖြစ် Credential Committee ကိုဖွဲ့စည်းလေ့ရှိပါတယ်အဲ Credential Committee ကိုဖွဲ့စည်းလေ့တဲ့အချိန်မှာပဲရေဘူးရအဖြစ်ကျွန်တော်ကပြည်ဝင်တည်ရပါတယ်ဘယ်နိုင်ငံလေးပါလဲဆိုတဲ့ဥစ္စာတော့အခုဥစ္စာရေဘူးရအဖြစ်တော့ခုနပြောလို့ပေါ့နော်ဆာပြီးတော့ချင်းကပ်နေတယ်ဆိုတော့ဥစားတည်ရတဲ့အတွက်ကြောင့်တချို့တွေလည်းဟိုဒီမှာနာမည်တွေထွက်နေတဲ့ဥစားမျိုးတော့ရှိပါဒါမဲ့လည်းမတေချာတော့ပြောရတာတော့ခက်တော့ခက်ပါတယ်ခင်ဗျာဒါကြောင့်ဘယ်နိုင်ငံတွေပါမလဲဆိုတဲ့ဥစားတော့ဒီကူရအဖြစ်14ရက်နေ့စက်တင်ဘာ14ရက်နေ့မှာတည်ရဖို့ရှိပါတယ်
ဟုတ်ကဲ့အဲ့တော့ဒီအခုဆိုရင်ဟိုစစ်ကောင်စီဘက်ကလည်းအထူးသဖြင့်တမတ်ကြီးနေရမှာပေါ့နော်တမတ်ကြီးကိုသူတို့ဖယ်ရှားဖို့တော်တော်လေးနှီးမျိုးစုံနဲ့ကြိုးပမ်းနေတာပေါ့လေကုလသမဂ္ဂအတွင်းမှုချုပ်ရှိလို့လည်းသူတို့စာရေးအကြောင်းကြားတာမျိုးဒီအမေရိကန်အစိုးရနိုင်ငံသားရေးဌာနကိုလည်းတမတ်ကြီးပြန်ပို့ဖို့ဆိုပြီးသူတို့စာရေးတိုက်တွန်းတာတွေလည်းအဲ့လိုမျိုးတွေပေါ့နှီးမျိုးစုံသူတို့ကြိုးပမ်းနေရဆိုဒီလိုအဲ့ဒီလိုမျိုးနောက်အခုဆိုရင်လည်းဒီနောက်ပိုင်းဆိုရင်တမတ်ကြီးရဲ့အသက်လုံခြုံရေးကိုပါချိန်ချောက်လာတဲ့အနေထားပေါ့နော်ဒါ FBI စုံစမ်းဖော်ထုတ်နေတဲ့အနေထားတွေလည်းရှိနေတော့ဒီလိုအခြေအနေမှာစစ်ကောင်စီကနေပြီးတော့တမတ်ကြီးနေရာကိုသူတို့တမတ်ကြီးဖယ်ရှားရေးဆိုတော့ချိုးပန့်ချက်တရားရောဟိုတမတ်ကြီးပေါ်ဘလို့တက်ရောက်မှုတွေရှိလဲရှင
်ဟုတ်ကဲ့သူတို့ကတော့ကျွန်တော်ဖေဖော်ဝါရီလ28ရက်နေ့ကစပြီးတော့ကျွန်တော်ဒီမှာမရှိအောင်စူးစမ်းနေရပါတော့နှီးမျိုးစုံနဲ့ဥပမာ အခုနဆီယမဟိုဟိုပြောပြတဲ့အတိုင်းပေါ့နော်သူတို့ဒီကုလမကအကူအညီမှုကြောင့်သူစီကိုစအချိန်ချင်းရေးပြီးတော့ကျွန်တော်ကဒီမှာမဆိုင်တော့တယ်ဆိုတဲ့အကြောင်းအခြားအစ်စ်ကိုခန့်တယ်ဆိုတဲ့အကြောင်းအများကြီးသိရှိပါတယ်ဒါပေမဲ့လည်းခုနပြောသူပေါ့နော်ဒီစစ်ကောင်စီကိုကျွန်တော်ကုလမကအနေနဲ့အတိမတ်ပြုထားခြင်းမရှိတဲ့အတွက်ကြောင့်ပေါ့နော်ကုလမကအနေနဲ့လည်းလာတဲ့စားစားတဲ့နေကိုသူတို့ထည့်သွင်းစဉ်းစားခြင်းရှိပါတော့။နောက်ပြီးတော့လေဒီခုနဟို US ကိုလည်းကျွန်တော် expedite လုပ်ဖို့ဆိုတဲ့ဥစားမျိုးနဲ့အဲသူတို့ဟိုမြေတားရက်ခံတာအဲ့ဒီရှိရယ်စာပေးဖို့အကြောင်းကြားရရှိရယ်ပေါ့နော်ဒါပေမဲ့လည်းဟို action ယူခြင်းမရှိဘူးဆိုတဲ့ဥစားမျိုးတော့တွေ့ရမှာ။ဒါကြောင့်ဒီ by UN 85ကျင်းတော့ UNG ကာလမှာတော့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်အဲကျွန်တော်ဟိုလက်ရှိအများအန်းကိုဆိုတဲ့အနေနဲ့ဆက်လက်တိမှတ်ပြုထားတဲ့ဥစ္စာမျိုးရှိပါတယ်။ဒါမဲ့ခုနပြောတဲ့86ကျင်းနောက်အထွေထွေညီလာခံမှာတော့ဒီ86ကျင်းနောက်အထွေထွေညီလာခံကိုတင်ရမယ့် credential နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်လို့တော့မျှော်လင့်ပါတယ်ခင်ဗျာ။ဒါကြောင့်ခုနပြောတဲ့ credential committee ဖွဲ့စည်းမှုကျွန်တော်ဒီမှာမရှိအောင်လုပ်မှုတွေနဲ့စူးစမ်းပတ်သက်မှုတွေနဲ့ chase ဖက်နေတယ်ပေါ့နော်။ဟုတ်ခုနပြောသလိုပေါ့နော်ကျွန်တော်ကိုအသက်အန္တရာယ်ထိခိုက်အောင်လုပ်ဖို့အတွက်စူးစမ်းလာတဲ့ဥစားပေါ့နော်ဒါကတော့ခုနပြောသူစစ်ကောင်စီနဲ့ဒီစူးစမ်းမှုနဲ့အားမှာ link ရှိလားမရှိလားကျွန်တော်တို့ဒီအချိန်မှာပြောလို့ခက်ပါတယ်ဟိုဒါကြောင့်မလို့ကျွန်တော်အနည်းငယ်တော့ပြောနေပါတယ်ဒီ FBI ရဲ့ surveillance system ရဲ့ရလဒ်ကိုစောင့်ကြည့်တော့မှာပဲနောက်ွယ်မှာသူရှိလဲဆိုတဲ့ဥစားမျိုးကိုကျွန်တော်တို့သိရမှာပေါ့နော်ဟိုတစ်ဖက်ကလည်းအနည်းငယ်ပေါ့နော်ကျွန်တော်အနေနဲ့ကျွန်တော်ကို February 29ရက်နေ့ကစပြီးတော့ဒီမှာရှိဖို့အတွက်ပေါ့နော်အများစာပေးဖို့အကြောင်းကြားပြီးတော့လုပ်တာရှိတယ်။ဆိုတော့ခုနလိုမျိုးခုနအမေရိကန်ကိုကျွန်တော်ပြန်တွဲဖို့အတွက်ကိုအမေရိကန်ကိုမြစ်တာရက်ခံတိုက်တွန်းတာရှိတယ်ပေါ့နော်။ဒါတွေကသူတို့လုပ်နေတဲ့အပိုင်းပေါ့နော်။နောက်ဒီဘက်အပိုင်းမှာကျတော့ခုနလိုမျိုးဟိုဒီလူတစ်ယောက်ကနေပြီးတော့ကျွန်တော်လူတစ်ယောက်ကိုပတ်စံဟို time မှာရှိဟိုစာပေါ့နော်။ဒီ FBI ရဲ့ Department ofjustice ရဲ့ထုတ်ပြန်ကြေညာချက်အရာပေါ့နော်ဟိုထိုင်းမှာရှိတဲ့ဒီလက်နက်ကုန်တဲ့တယောက်ကနေပြီးတော့ဒီဘက်မှာရှိတဲ့ကလီးနှစ်ယောက်ကိုဟိုငွေကြေးပေးပြီးတော့ကျွန်တော်ဟိုအနာပြရဖြစ်အောင်အသက်ဆုံးအောင်လုပ်ဖို့အတွက်ဂျန်စီရဲ့ဆိုတဲ့ဥစ္စာတော့အဲ့ statement အရာသိရပါပေါ့နော်ဆိုတော့ဆက်နွယ်မှုရှိမရှိဆိုတာတော့ခုနပြောတဲ့နောက်ဆုံးဟိုစုံစမ်းစစ်ဆေးမှုရလဒ်ကိုပဲကျွန်တော်စောင့်ကြည့်ဖို့တော့ဟောလိုပါမယ်ခင်ဗျာကျွန်တော်အဘက်အနေနဲ့တော့ပေါ့နော်ဘယ်လိုပဲအခြေအနေဖြစ်ဖြစ်ပေါ့နော်ဒီနေရာကကျွန်တော်တို့ပြည်သူတွေအတွက်အရေးကြီးတဲ့နေရာတစ်နေရာကိုကျွန်တော်တို့သုံးသပ်တာပေါ့နော်ကျွန်တော်တယောက်ပဲမဟုတ်ပါဘူးအားလုံးဒီအရေးကြီးတယ်ဘာလို့လဲဆိုတော့ဒီနေရာနေတစ်ဆင့်ကျွန်တော်တို့မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ခုနအတန်ပေါ့နော်နိုင်ငံတကာအတိုင်းမှာတည်ပေးနိုင်တယ်ဒါပေမဲ့တချို့ဥစ္စာတွေမှာကျေဝင်အကြောင်းအကျောင်းမှုတွေလုပ်နိုင်တယ်ပေါ့နော်ဒါကြောင့်ဒီနေရာကျွန်တော်တို့အတွက်အရေးကြီးတဲ့အတွက်ကြောင့်ဒီနေရာမှာကျွန်တော်တို့ပြည်သူတွေရဲ့ကုစားပြုအတန်ကိုပြောပေးမဲ့ပြည်သူ့ကိုကိုစားပြုမဲ့လူကတော့ဆက်ရှိနေဖို့လိုတယ်ဆိုတဲ့ဥစ္စာမျိုးနဲ့တော့ကျွန်တော်တို့ဒီဘက်မှာချင်းကပ်တယ်ကျွန်တော်တို့ရဲ့အရေးကြီးမှုအရေးပါမှုကိုဘိုင်းဝန်ပြောကြားပြောဆိုပုံစံမျိုးနဲ့ပေါ့နော်ပြောဆိုပေးနေတဲ့အတွက်အဲကြောင့်လည်းကျွန်တော်အားလုံးအားတက်ရပါတယ်ကျေးဇူးတွေအများကြီးတင်ပါတယ်ဒါကြောင့်ဒီဥစ္စာအတွက်တော့ပေါ့နော်ကျွန်တော်တို့အားလုံးဘိုင်းဝန်ပြီးတော့ဆက်လက်ဆောင်ရွက်တွားဖို့တော့ရှိပါမယ်အဲခုနပြောတဲ့ခုနလူငယ်ကောင်စီကရှိစက်ဟိုဘာမှအချက်လက်မထွက်လာတဲ့ဥစ္စာဒီ credential သွားမဲ့ဥစ္စာနောက်ပြည်တွင်းမှာဖြစ်တဲ့ဥစ္စာရတော့ဘာတစ်ခုနဲ့တစ်ခုကတော့အားလုံးကချိတ်ဆက်နေလူတွင်းကောင်စီမှာအစည်းအဝေးတစ်ခုလုပ်ပြီဆိုတာနဲ့ကျွန်တော်တို့ညှော်လင့်ချက်ထားကြတယ်ပေါ့နော်ဒါပေမဲ့လည်းကျွန်တော်ဟိုအခုဖြစ်ပေါ်နေတဲ့အခြေအနေတွေဟိုဖြစ်စဉ်တွေကိုပြန်ကြည့်လိုက်တယ်ဆိုရင်ကျွန်တော်တို့အများအမ်းပဲပေါ့နော်ကျွန်တော်တို့ရဲ့ပြည်တွင်းရဲ့အင်အားပေါ့နော်ပြည်တွင်းရဲ့အင်အားဆိုတဲ့ဥစ္စာမှာပြည်သူ့ရဲ့အင်အားဟာတာအဓိကပဲပေါ့နော်စီစီလုံးလုံးညီညီညွတ်နဲ့ကျွန်တော်တို့ပုံရိုင်းသူဖြစ်တဲ့ဒီစစ်ကောင်စီကိုအမြန်ဆုံးဟိုဖယ်ရှားနိုင်ရတဲ့ကိုကျွန်တော်တို့ဆက်လက်လွတ်ဆောင်သွားဖို့ရှိပါမယ်
။တမတ်ကြီးအဲ့ဒီမှာလေဟို FBI ဘက်ကရောသူတို့နောက်ဆုံးအခြေအနေတွေကိုတမတ်ကြီးကိုသူတို့လှမ်းပြီးအကြောင်းကြားတာရောရှိသေးလားရှင
်။ကျွန်တော်နောက်ဆုံးအခြေအနေတော့ကျွန်တော်စီတော့ဘာမှကြားလိုက်ရအောင်ရှိပါတော့ခင်ဗျာ။ကျွန်တော်အကြံပြင်းနားလည်ထားတော့သူစုံစမ်းစစ်ဆေးမှုတွေလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်မယ်ဆိုတာအဲ့တော့ပဲအတိပါခင်ဗျာနောက်ဆုံးချိန်တွေတော့ကျွန်တော်မသိသေးပါဘူးခင်ဗျာ
အ အဲ့မှာဒီကုလအတွေ့အကြုံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဲခရစ်စတင်းရှာနာဘာဂနာကတော့သူကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာတကယ်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပေါ့နော်ဟိုမဆုံးဖြတ်နိုင်ဘူးမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကိစ္စကိုမဆုံးဖြတ်နိုင်ဘူးဆိုရင်လက်ရှိဒီဒေါက်ဆန်းစုကြည်နဲ့နောက်သမရဦးဝင်းမြင့်ကိုမြန်မာနိုင်ငံခေါင်းဆောင်နေဖြစ်တရားဝင်ဆက်တိမှတ်ပြုဖို့နောက်တမတ်ကြီးဦးကျော်မိုးထွန်းကိုလည်းမြန်မာကိုယ်စားလှယ်ဖြစ်ပေါ့နော်ဆက်ပြီးတော့အတိမတ်ပြုဖို့ဆိုပြီးတော့သူတိုက်တွန်းသွားတာလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးဖြစ်လာမဲ့လမ်းကြောင်းကိုဘယ်လောက်ထိညှော်လင်းလို့ရမလဲရှင
်အခုဒါကြောင့်ပေါ့နော်ခုနပြောနေတဲ့ဥစ္စာကဟိုဖြစ်နိုင်ခြေစနေရီယိုတွေကတော့ရှိတာပေါ့နော်အဲဒါမဲ့ဖြစ်နိုင်ကြုံဇွန်စနေရီယိုလူရတော့ပြောနေတဲ့ဥစ္စာတော့ continuity ဆိုတဲ့ဥစ္စာမျိုးကိုပြောနေတဲ့ဥစ္စာလေးတွေရှိကြအောင် continuity ဆိုတဲ့ဥစ္စာမှာကျွန်တော်ဒီမှာအခုလက်ရှိအမြန်ကိုယ်စားလှယ်မြန်မာကုလသမဂ္ဂဆိုင်ရာမြန်မာအမြန်ကိုယ်စားလှယ်အတွက်ဆက်ရှိနေတဲ့ဥစ္စာဆက်ရှိသွားခြင်းရဲ့ဥစ္စာဆိုလိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်အဲ့ဒါအဲ့ဒီဥစ္စာလည်းလူတွေအနေနဲ့ဟိုလက်ခံနိုင်တဲ့ပုံစံမျိုးရှိတယ်ဆိုပြီးတော့ပြောနေတဲ့ဥစ္စာတွေရှိပါတယ်။ဒါမဲ့လည်းကျွန်တော်တို့ကဟိုအသေးသေးချာချာပြောလို့မရတဲ့ဥစ္စာတွေပေါ့နော်။ဒါတွေကခုနပြောအချိန်တစ်ခုရောက်လာရင် financial community မှာရှိတဲ့အဖွဲ့ဝင်တွေအဲဟိုစဉ်းစားဆွေးနွေးရမယ်။အဲဆုံးဖြတ်ရမယ်ဥစ္စာတွေမျိုးရှိပါတယ်။အဲရေဘူးရားဖြစ်တော့ financial community မှာရှိတဲ့လူတွေလည်းတတ်နိုင်တဲ့များပေါ့နော်။အချင်းချင်းညှိနှိုင်းပြီးတော့မှဟိုဒီဒီအားလုံးသဘောတူညီတဲ့အဖြစ်တစ်ခုကိုအများကြီးရှာလေးရှာတာရှိပါတယ်။ဒါပေမဲ့လုံးဝဟိုဟိုညှိလို့မရတဲ့အနေထားမရှိဘူးလားဆိုတော့ရှိတဲ့ရှိခဲ့တဲ့တာရကတွေလည်းရှိပါတယ်။ဆိုတော့ဒါတွေကတော့ဖြစ်နိုင်ခြေရှိလာတဲ့ဥစ္စာတွေပေါ့နော်။ဒါပေမဲ့ကျွန်တော်တို့အနေနဲ့အများတည်းပဲပေါ့နော်။ဟိုပြောတဲ့ဥစ္စာရှိရအကောင်းဆုံးဟိုကျွန်တော်တို့အများတည်းမျှော်နေတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအဆိုးဆုံးကျွန်တော်ပြင်ဆင်ထားဖို့လိုတယ်ဆိုတဲ့ဥစ္စာကြောင့်ပေါ့နော်။ပြင်ဆင်ထားဖို့တော့လိုပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဖြည်းရင်းကသွားနေတဲ့အဲကျွန်တော်တို့လုပ်ငန်းစဉ်တွေနော်ဒီမှာပဲဘာပဲဖြစ်ဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ပြည်တွင်းကသွားနေလုပ်ငန်းစဉ်ဆက်လက်ပြီးတော့ဟိုအချိန်အဟုန်မြင့်ပြီးတော့ဆက်လက်သွားရမယ့်ဥစ္စာမျိုးရှိပါမယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမှာကြားနေတဲ့ information တွေကတော့ဒါရှင်းတယ်ဒီစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတော့နိုင်ငံတိုင်းနိုင်ငံတွေကျွန်တော်နဲ့တွေ့တလို့ပြောတဲ့နိုင်ငံတွေရဲ့ကြားထဲမှာတော့အများနဲ့ပြောနေတဲ့ဥစ္စာစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတဲ့ဥစ္စာတော့တောက်လျှောက်ပြောနေတဲ့ဥစ္စာရှိပါတယ်ဒါကြောင့်ဒီအချက်ကအများကြီးပေါ့နော်ကျွန်တော်တို့အတွက်အားကောင်းစေတဲ့အချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒါကြောင့်ဒီလိုမျိုးဥစ္စာတော့ရေကူးရဖြစ်ဖြစ်မလာဘူးလို့ကျွန်တော်တို့မှန်းဆနိုင်ပါတယ်။ဒါပေမဲ့လည်းကျွန်တော်ခုနပြောလို့ကျွန်တော်ဘက်ကလုပ်စရာရှိတာတော့ဆက်လက်လုပ်ပါဖို့လိုပါမယ်။ကျွန်တော်အနေနဲ့လည်းလိုအပ်တဲ့ထိတွေ့မှုတွေပေါ့နော်စီယုံပြောကြားမှုတွေတော့ဆက်လက်လုပ်ပါဖို့ရှိပါမယ်။
အခုဒီကုလသမဂ္ဂမှာဟိုမြန်မာနဲ့ပတ်သက်ပြီးတော့ရာဇဝတ်ကျူးလွန်မှုတွေပေါ့နော်။နောက်တမတ်ကြီးကိုယ်တိုင်ဒီကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံတင်ပြတဲ့နေရာမှာရောအစီရင်ခံစာပေးဖို့တဲ့အခါမှာရောဒီခဏီဘက်ကဒီလူတွေအစုလိုက်ပြုံလိုက်အသက်ခံရတဲ့ကိစ္စတွေပေါ့လေ။ဆိုတော့ဒီလိုစစ်တပ်ရဲ့အဲ့လိုကျူးလွန်မှုအနေနဲ့ဒါတမတ်ကြီးတို့ကဒီကုလသမဂ္ဂကိုတင်ပြအစီရင်ခံတဲ့အခါမှာအဲဒါတွေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတုံ့ပြန်ချက်တွေရောပေါ့နော်။အဲ့ဒါရောဘယ်လိုတွေ့ရလဲရှင်။
အဓိကပေါ့နော်ကျွန်တော်တို့ကဗမာပြည်မှာရည်ရွယ်ချက်ကပေါ့နော်ဗမာပြည်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုနိုင်ငံတကာအတိုင်းအတိုင်းနေနဲ့ထေချာသိဖို့လိုတယ်ဒါကြောင့်မို့လို့တတ်နိုင်ကြမြတ်ဟိုအချက်လက်တွေကိုပံ့ပိုးနေတယ်ပေါ့နော်အခုဆိုရင်ဒီကဏီကိစ္စဆိုရင်ကျွန်တော်ဟိုဟိုတိတိကျင်းပေါ့နော်ဟိုတတ်နိုင်ကြမြတ်ဒီအချက်လက်လေးတွေလိုက်စုဆောင်းတယ်အဲ့ဒီစုဆောင်းမလဲပေါ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်ရတဲ့ initial information ပေါ့အခြေပြုပြီးတော့ကျွန်တော်ဟိုဩဂုတ်လ3ရက်နေ့ရပါတော့ကုလသမဂ္ဂအတွင်းမှုချုပ်ခံလိမ့်မှုပြီးတော့ဟောကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဇူလိုင်လထဲမှာ40လောက်ကျနီမှာအစုလိုက်ပြုံလိုက်အသက်ခံရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုစတင်ပြီးတော့အကြောင်းကြားခဲ့ပါတော့ဆိုတော့ဟိုဟိုအ ਨੇ ဆုံးတော့ပေါ့နော်ကျွန်တော်အတွင်းမှုချုပ်စီကြားတယ်ပြီးရင်ကျွန်တော်ဟိုဟိုစာဒီကုလသမဂ္ဂခရီးနီလာကဥက္ကဋ္ဌပေါ့နော် PGAC ကြားတယ်နောက်ပြီးဒီမှာရှိတဲ့အများရန်ကိုယ်စားလှယ်တွေအကုန်လုံးစီကိုလည်းဒီ information ကိုကြားခဲ့เนาะဗာတချို့တွေလည်းအရန်ကို shock ဖြစ်တယ်เนาะဒီလိုမျိုးသတင်းတွေပေါ့เนาะဟိုရရဆက်ဆက်စုပြုံတတ်ဖြတ်တဲ့သတင်းတွေကြားရတဲ့အတွက်ကြောင့်သူတို့အရန် shock ဖြစ်တယ်ဆိုတဲ့ဥစ္စာမျိုးလည်းကျွန်တော်ပြန်သိရအောင်အဲနောက်ဟိုအထူးသဖြင့်ပေါ့เนาะအဲ့လိုမျိုးတွေအချက်လက်တွေကိုကျွန်တော်တို့ပို့ပြီးတော့ပြည်စုံကျွန်တော်တို့လုတ်လာတဲ့ဥစ္စာမှာအခုဆိုရင်ပေါ့เนาะပြီးခဲ့တဲ့18ရက်နေ့ကမနေ့ကဆိုရင်ကျွန်တော်တို့ဒီ data gain တွေကနေပြီးတော့အစင်တိရတဲ့အချက်လက်တချို့ဓာတ်ပုံတွေပါရတဲ့အတွက်ကြောင့်ပေါ့နော်။ Ari bo che ju bi lo jo chat bi lo ho sa sa po bi po bi lo ti ti cha cha che le te po ya shi la le te cha dat pon le do ba ai che le te wo jo ho lu nyin kaung si phwa wan nai ngan ni bo kula tama ga tu yin nu chou si ho bo no bi lo a cha kula tama ga a phwa wan nai ngan ni kaung lo bo pi pi ji si ho bo no jo no phat man jo a chang cha nai ga ba da ri bo bo lo actually yum le so da ti pi pi ne bo no thru ma le thru ho lo thong lo mi ye shi de lan chang ni shi de ကြောင့်ဒါလေးကိုကျွန်တော်ရဂျစ်စတာလုပ်လိုက်နိုင်ပေါ့နော်ဒါလေးပေါ်အခြေပြုပြီးတော့ဒီခုလကခုလသမဂအနေနဲ့ပေါ့နော်ဟိုသူတို့ရှိတဲ့လမ်းကြောင်းအနေပြီးတော့အရေးယူသွားနိုင်တယ်ကျွန်တော်မျှော်လင့်ပါတယ်အဲဟိုဒါကိုလည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့လည်း ဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားတယ်တခြားဒီလိုမျိုးအလားတူအခြားမှာလည်းအဟုတ်ရင်တော့လည်းဖြစ်ခဲ့တာရှိမယ်။နောက်အခြားမှာကျွန်တော်မသိဘဲနဲ့ဖြစ်နေတာတွေလည်းရှိနိုင်တယ်ပေါ့နော်။ဒါကြောင့်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တတ်နိုင်ကြများခေါ်ထုတ်သွားမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့လည်းပြည်သူတွေကိုလည်းအများနဲ့မေတ္တာရက်ခံတာရှိတယ်ပေါ့နော်။ကိုယ်သိတဲ့အချက်လက်လေးတွေကိုပံ့ပိုး เนาะไอ้หลูก็เนี่ยประสินเราတို့အချက်လက်လေးပံ့ပိုးပေးလို့ရပါတယ်။ဆိုတော့ဒါတွေကကျွန်တော်တို့ဟိုတဖြည်းဖြည်းနဲ့ပေါ့နော်။အမှုတွေကိုကျွန်တော်တိဆောက်ဖို့လုပ်တယ်။အဲပြီးရင်ကျွန်တော်တို့တကယ်ဟို chain of command မှာပါတဲ့လူတွေအကုန်လုံးပေါ့နော်။အဲအရေးကြီးဖို့လုပ်တယ်ပေါ့နော်။ဒါတွေကတော့ကျွန်တော်တတ်နိုင်တယ်ပေါ့နော်။မြန်မာနိုင်ငံပြည်သူတွေအကျိုးကာကွယ်ပေးဖို့အတွက်ဒါတွေကိုဆက်လက်ဆောင်ရွက်ထားဖို့တော့ရှိပါမယ်။
နယူးယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မှုထွန်းပါရှင်။အခုလိုမျိုးကျမတို့ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်တန်မတ်ကြီးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။တန်မတ်ကြီးဦးကျော်မှုထွန်းရဲ့ဆက်သွယ်မေးမြန်းချက်ကိုကြည့်ရှုနားဆင်ခဲ့ကြရတာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက bemis@voanews.com ပါ။ဒီကနေ့ညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့လိုင်းနိုမီတာ19.25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံရှိမှ8000အရှာနိုင်ငံများအပြင်အာဆီယံဘက်ကမျှော်မှန်းထားသလောက်ထိထိရောက်ရောက်မဆောင်ရွက်နိုင်ကြောင်းစင်ကာပူနိုင်ငံသားဝင်ကြီးကဩဂုတ်လ20ရက်တောက်ချန်နေတွေ့ဆုံမိမြန်ကမှာပြောပါရယ်ဆီယနာတင်ခံရပြီးတဲ့နောက်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတည်ငြိမ်ရေးတန်တမာရေးအရာဆောင်ရွက်ဖို့ကုလသမဂ္ဂနဲ့နိုင်ငံအများအပြားကအာဆီယံဖွဲ့ကြီးကိုတိုက်တွန်းနေတာဖြစ်ပါတယ်အာဆီယံနေနဲ့မျှော်မှန်းထားသလောက်ထိရောက်မှုမြန်ဆန်မှုမရှိကြောင်းအခြေအနေကလည်းခက်ခဲတဲ့အကြောင်းစင်ကာပူနိုင်ငံသားဝင်ကြီးဗီဗီယန်ဘာလာခရစ်ရှနန်က Reuters သတင်းအေဂျင်စီနဲ့တွေ့ဆုံမိမြန်ကမှပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာစီးရဲအောင်မြင်မှုနဲ့အာဏာပြန်ယူပြီးသတင်းတပတ်ရှိလာပြီးဖြစ်တဲ့တာလီဘန်အဖွဲ့ဘက်ကအားလုံးပါဝင်တဲ့အစ္စလာမ်မြေအစိုးရတရက်ဖြစ်စေရပါမယ်ဆိုပြီးဂရုပြုထားတဲ့အတိုင်းဖွဲ့စည်းနိုင်ရေးတာလီဘန်ခေါင်းဆောင်တွေချမှာရောနောက်ပြိုင်ဘက်ဟောင်းတွေနဲ့ပါဆွေးနွေးနေကြပါတယ်အစိုးရတဲ့ဖွဲ့စည်းရေးမူပေါင်းတွေကိုမကြခင်ကြီးညာနိုင်ဖို့ခံမှန်းတဲ့အကြောင်းလဲကာဘူးမြို့တော်ကတာလီဘန်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်တချိန်တည်းမှာပဲကာဘူးမြို့တော်ဟမစ်ကာဇိုင်းနိုင်ငံတကာလေဆိပ်ကနေအမေရိကန်စစ်တပ်ကပြီးခဲ့တဲ့24နှစ်အတွင်းလူပေါင်း 3,800 ကျက်ထုတ်ခဲ့ကြောင်းသမ္မတအင်ပီရိုကစနေနေ့မှာကြီးညာပါတယ်တာလီဘန်နဲ့ကာဘူးမြို့တော်ကိုမဝင်ခင်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့စနေနေ့နောက်ပိုင်းလူပေါင်း 18,000 ကျက်ထုတ်ပြီလည်းဖြစ်ပါတယ်ဇူလိုင်လနောက်ပိုင်းစုစုပေါင်းလူပေါင်း 22,000 ကျက်ထုတ်နိုင်ပြီဖြစ်တယ်လို့လည်းအမေရိကန်သမ္မတအင်ပီရိုကပြောပါတယ်အာဖဂန်နစ္စတန်ကနေအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ကိုအကူအညီပေးခဲ့ကြတဲ့အာဖဂန်နေအလုံးကိုကယ်ထုတ်ဖို့သမ္မတဂျိုးဘိုင်ဒန်ကကတိပြုပြီးတဲ့နောက်ကယ်ဆယ်ရေးအစီအစဉ်တွေကိုအရှိန်မြှင့်နိုင်ဖို့လဲကြိုးပမ်းနေကြပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်။ရုပ်အတန်နဲ့အတန်အနှွင့်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Nick Ivanov တို့ဖြစ်ပါတယ်။ဒီမိနစ်ဗီဒီယို VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့51လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ပေါင်းကနေကင်းဝေးနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has